မရိကန်လက်ထောက်နိုင်ငံများ၏ဝန်ကြီးကတ်ကမ်ဘာကမြန်မာနိုင်ငံမှာထူးခဲ့တဲ့တိုးတက်မှုတွေတွေ့နေရပေမဲ့အခြေအနေတွေကနှုတ်နယ်နေသေးပြီးအချိန်မရွေးနောက်ကျောင်းပြန်လှည့်သွားနိုင်တဲ့အနေအထားမှာရှိနေတယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံများ၏ကော်မတီရဲ့မြန်မာအရေးမူဝါဒကြားနာပွဲမှာလက်ထောက်နိုင်ငံများ၏ဝန်ကြီးကတ်ကမ်ဘာကအခုလိုထွက်ဆိုလိုက်တာပါ။ဒီကြောင်းကိုတော့ဒေါခင်စိုးဝင်းကအပြည့်အစုံပြောပြမှာပါရှင်
။ကောင်းပါပြီရှင်။ရှီယာရှာနဲ့ Pacific ဒေသရေးရာ American လက်ထောက်နိုင်ငံသားရေးဝန်ကြီး Kurt Campbell က American ပြည်အောင်စုအနေနဲ့မြန်မာပြည်တွင်အပြောင်းလဲတွေဆက်လက်တိုးတက်အောင်အားပေးတဲ့နေရာမှာဂရုတစိုက်နဲ့အတိအမှတ်ပြုချင်းကပ်ဖို့လိုတဲ့အကြောင်းမနေ့ကအောက်လွှတ်တော်ကြားနာပွဲမှာအခုလိုထွက်ဆိုသွားပါတယ
် We have tried to be clear from the beginning of an effort of dialogue in 2009 to acknowledge areas
တကယ်တော့2009ခုနှစ်မြန်မာနိုင်ငံနဲ့စပြီးတော့ထိတွေ့စကားပြောခဲ့တဲ့အချိန်ကလေးကစိတ်ပြတ်မိတယ်ဆိုတာကိုကျွန်တော်တို့ဘက်ကထုတ်ဖော်ဝန်ခံပြီးတော့စပြီးတော့ပြောခဲ့ကြတာပါနှစ်နှစ်လောက်အတွင်းမှာဘာတိုးတက်မှုကမရှိဘူးဆိုတာကိုလည်းကျွန်တော်တို့ပထမဆုံးပြောခဲ့တာပါပြီးခဲ့တဲ့လပိုင်းတွေအတွင်းမှာဘယ်သူမှကြိုတွင်းမထားမိခဲ့တဲ့ထူးခြားတဲ့တိုးတက်မှုတွေရလာခဲ့တဲ့နေရင်ကြေကျုပ်ကြခံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်အခုရွေးကောက်ပွဲမှာရွေးချယ်ခံခဲ့ရတဲ့စစ်မှန်တဲ့ထူးခြားတိုးတက်မှုတွေရှိလာပါတယ်ဒါပေမဲ့လည်းနိုင်ငံသားရေးဝန်ကြီးကလင်တန်ပြောသလိုပဲအခြေအနေတွေကနုနယ်သေးတယ်အချိန်မရွေးနောက်ကျောင်းပြန်လှည့်နိုင်ပြီးတော့ကျစီသွားနိုင်တဲ့အနေအထားမျိုးလည်းရှိနေပါသေးတယ်
။အနှစ်90ကြာစစ်အုပ်ချုပ်ရေးရဲ့အမွေတွေကြောင့်ဖိနှိပ်အုပ်ချုပ်တဲ့ဥပဒေတွေ၊လူညုံရေးအဖွဲ့အစည်းတွေနဲ့အဂတိလိုက်စားမှုတွေပြည့်နေနေတဲ့တရားရေးစနစ်၊နောက်သတင်းမီဒီယာတွေတင်းကျပ်မှုဆိုတဲ့ပြဿနာတွေဟာအခုထိမြန်မာပြည်တွင်းမှာရှိနေသေးပဲလို့လည်းသုံးသပ်သွားပါတယ်
။ The hallmark of our policy in Burma has been two essential features. I would say actually three. The first is that it has been bipartisan.And we seek, and I want to commit to you that we want to.
မြန်မာနိုင်ငံရဲ့ပတ်သက်လို့အဓိကဆောင်ရွက်နိုင်ခဲ့တဲ့အချက်တစ်ချက်သုံးချက်ကိုပြောရရင်အမေရိကန်ပြည်ထောင်စုရဲ့အဓိကပါတီကြီးနှစ်ခုစလုံးကတဆိုင်မမပူပေါင်းဆောင်ရွက်ခဲ့တာအုပ်ချုပ်ရေးဖွဲ့နဲ့ဥပဒေပြုမတ်တေချာမြန်မာပြည်နဲ့ပတ်သက်လို့အရေးကြီးတယ်ဆိုတာကိုလက်ခံပြီးအတူတူလှုပ်ဆောင်နိုင်ခဲ့တာနောက်တစ်ခုကတော့နိုင်ငံတကာကမိတ်ဆွေနိုင်ငံတွေနဲ့တိုင်ပင်ပြီးတော့ဆောင်ရွက်နိုင်ခဲ့ကြတာတွေပါဒါတွေကအဓိကအချက်တွေလို့ပြောရပါလိမ့်မယ်
ကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်ဒေနာရိုဘာကာကတော့ပိတ်ဆို့မှုတွေရှော့ချပေးတဲ့အတွက်အကျိုးသက်ရောက်မှုတွေနဲ့ပတ်သက်ပြီးအခုလိုမေးခွန်းထုတ်လိုက်ပါတယ
် The business community lobbying this Congress to try to get us to lift the economic sanctions when the repression was at its worst in Burma
and there was money မှပြည်နယ်မှုအဆိုးအဆုံးဖြစ်နေတဲ့အချိန်မှာစီးပွားရေးလုပ်ငန်းရှင်တွေကပိတ်ဆို့မှုရုပ်သိမ်းရေးကွန်ကရစ်လွှတ်တော်မှာလာပြီး lobby လုပ်တောင်းဆိုတာတွေရှိပါတယ်အဲ့ဒီတော့ကပြုရင်ပြောင်းလဲရအောင်မှမရှိသေးပဲသူတို့ကငွေမျက်နှာပဲကြည့်ခဲ့ကြတာပါအခုလိုပိတ်ဆို့မှုရုပ်သိမ်းလိုက်တော့အရင်မြန်မာစေကောင်းဆောင်တွေနဲ့ပလဲနံပါတ်တင့်သူလုပ်ငန်းရှင်ခရိုနီတွေပဲအကျိုးခံစားဝင်ရှိမဲ့အရေးနဲ့ပတ်သက်ပြီးဘလို့ကင်တွေသွားဖို့ရှိပါလဲ
I would just add just a point to what you said which is it is not just enriched some of the cronies but frankly we think some of the international deals that have been struckfrankly have robbed Burma
လူနည်းစုချမ်းသာတဲ့လက်တဆုပ်စာပဲအကျိုးခံစား권ရမယ်ဆိုပြီးခင်ဗျားပြောတာနဲ့ပတ်သက်လို့ပြန်ပြောရရင်တချို့နိုင်ငံတွေနဲ့သဘောတူလုပ်ကိုင်နေတဲ့လုပ်ငန်းတွေကမြန်မာနိုင်ငံရဲ့သဘောဝအရင်းမြစ်တွေကိုအထမယူဖို့အတွက်ပဲအဓိကထားလုပ်ကိုင်နေကြတာမျိုးပါကျွန်တော်တို့ကဒီလိုကိစ္စမျိုးမဖြစ်အောင်ပြန်ညှိနိုင်မဲ့အနေအထားစစ်ဆင်းနိုင်မဲ့အနေအထားနိုင်ငံတကာငွေကြေးအဖွဲ့အစည်းကြီးတွေနဲ့ဘက်ဆောင်ဖွံ့ဖြိုးရေးလုပ်ငန်းရှင်ကြီးတွေတုံးတဲ့ငွေကြေးတွေလုပ်ငန်းတွေကမြန်မာပြည်သူတွေရဲ့ကြိုးအတွက်တည်ကြရမယ်ဆိုတာမျိုးကိုထောက်ခံပြောဆိုနေတာပါ။ဒါကြောင့်လဲအထုသတိထားထိတွေ့ဆက်ဆံတာမျိုးကျွန်တော်တို့ဘက်ကကျင့်သုံးမှုပြောနေတာပါ။
အောက်လွှတ်တော်မှ Ed Rice ကတော့မြန်မာနဲ့မြောက်ကိုရီးယားရဲ့ဆက်ဆံရေးအပေါ်သူ့ဘဝင်မကြတဲ့အကြောင်းအခုလိုပြောသွားပါတယ်
။ There are these talks about a third test in North Korea being imminent. And yet the president of Burma Thein Sein had this to say he said he reiterated
North Korea ကတတိယအကြိမ် nuclear လက်နက်စမ်းသပ်ပြီးတဲ့နောက်မြန်မာသမ္မတဦးသိန်းစိန်က North Korea ခေါင်းဆောင်တဲ့ကွန်ဂျုံအွန်းကိုထောက်ခံကြောင်းနှစ်နိုင်ငံဆက်ဆံရေးချစ်ကြည်ရေးနဲ့အနီးကပ်ပူးပေါင်းဆောင်ရွက်ရေးကိုဆက်လက်တည်ထောင်ရေးတို့အတွက်ထပ်လောင်းပြောဆိုခဲ့ပါတယ်ကမ္ဘာမှာအဆိုးအဝါဆုံးနိုင်ငံတကာနဲ့မပြေလည်ဆုံးနိုင်ငံနဲ့ဆက်ဆံရေးကောင်းအောင်လုပ်နေတဲ့မြန်မာခေါင်းဆောင်တွေနဲ့ပတ်သက်ပြီးဘယ်လိုမှတ်ချက်ပေးလို့ပါသလဲ
Point I don't really have much to say beyond full agreement with what you say about North Korea and I just want to say publicly what we have said
ရောက်ကိုရီးယားနဲ့ပတ်သက်လို့ထူးထူးခြားခြားပြောစရာတော့သိမရှိပါဘူးဒါပေမဲ့မြန်မာနိုင်ငံနဲ့ဆက်ဆံတဲ့တရုတ်တောင်ကိုရီးယားအာရှနိုင်ငံအားလုံးကိုကျွန်တော်တို့နှစ်နိုင်ငံချင်းရောလူသိရှင်ကြားရောပြောထားပြီးသားပါ အခြေအနေတွေကမြောက်ကိုရီးယားနဲ့စီရီးယားပူးပေါင်းဆောင်ရွက်နေတဲ့အနေအထားဘယ်ဥတည်နေသလဲဆိုတာတွေကိုအခြေခံပြီးကျွန်တော်တို့နဲ့ထိတွေ့ဆက်ဆံရေးအခြေအနေတွေအဆုံးသတ်သွားနိုင်တယ်ဆိုတာရှင်းရှင်းလင်းလင်းပြောထားတာပါနိုင်ငံတနိုင်ငံကိုသုံးသပ်မယ်ဆိုရင်သူဘသူတွေနဲ့ဆက်ဆံနေတယ်ပေါင်းနေတယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကဆုံးဖြတ်ရပါလိမ့်မယ
်ဒီကနေ့ကြာတာပြေးနေမှာတော့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်မှာဒီမိုကရက်တစ်ပါတီအထက်လွှတ်တော်မှဂျင်းဝက်ကတဘာပတိအဖြစ်ကြီးမှုပြီးတော့နိုင်ငံသားရေးဝန်ကြီးဌာနအရှိအာရှနဲ့ပစိဖိတ်ဒေသရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ယူနဲ့ USAID လက်ထောက်အုပ်ချုပ်ရေးအရာရှိနီရှာဘစ်ရှဝါစတဲ့ပုံကူတွေကပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်
မနေ့တော့ဗုဒ္ဓဦးနေမှာကျင်းပခဲ့တဲ့ American အောက်လွှတ်တော်ကမြမရေးမူဝါဒဂျာနာပွဲမှာထွက်ဆိုခဲ့ကြတာရင်းနဲ့ပတ်သက်ပြီးတော့ဒေါခင်ဆိုဝင်းတင်ပြခဲ့တာပါ။အဲ့ဒီဂျာနာစစ်ဆေးပွဲမှာပဲနောက်ထပ်ထွက်ဆိုသွားသူတဦးကတော့ American ခြေဆိုင်မြမရေးလှူရှာမှုဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်တင်ဖြစ်ပါတယ်။သူကသူ့ရဲ့ထွက်ဆိုချက်နဲ့ပတ်သက်ပြီးတော့ VOA ကိုခုလိုပြောပြခဲ့ပါတယ
်။ကျွန်တော်ဒီနေ့အောက်လွှတ်တော်ဒီနိုင်ငံရေးဆပ်ကော်မတီမှာပါနော်။ဒီကကျွန်တော်ထွက်ဆိုတာကတော့မြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့ယူကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီအမေရိကန်အစိုးရကတုံ့ပြန်တဲ့နေရာမှာတုံ့ပြန်တဲ့တချို့ကအင်မတန်မှဟိုများလုံးနဲ့မြန်ဆန်လုံးနဲ့ပေါ့ဗျာ။ဥပမာဆိုတော့အဓိကဒီယူကောက်ပွဲကဧပြီလ၃ရက်နေ့မှာပြီးတယ်။အဲဧပြီလ၄ရက်နေ့မှာငရဝန်ကြီးဟီလာရီကလင်တန်အနေပြီးတော့အမေရိကန်အစိုးရတိုင်းတိုင်းတုံ့ပြန်မယ်ဆိုပြီးကြေညာလိုက်တယ်။ဒါအရင်ကမြန်လုံးနဲ့ပေါ့နော်။နောက်တစ်ချက်ကကျတော့တုံ့ပြန်တဲ့အတိုင်းတိုင်းကြီးတဲ့ခါကျတော့လေဒီတခြားဟာတွေကိုကျွန်တော်တို့ကထောက်ခံနေမယ်။ယင်းနည်းမျိုးနံမှုပေးဆိုရတာတို့ဒါငွေကြီးဟုတ်ဆက်ဆံမှုတွေပိတ်ဆို့ထားတာတွေကိုဟို short ပြမယ်ဆိုရင်အတိုင်းအတာကြတော့များလုံးတယ်လို့ကျွန်တော်တို့ကယူဆတယ်ဆိုတော့အဲ့ဒါအရင်နဲ့ပတ်သက်ပြီးတော့ဒီအမေရိကန်ဆွတ်ရဲ့မြန်မာနိုင်ငံပေါ်တုံ့ပြန်မှုတွေဟာမြန်မာနိုင်ငံတို့မှာဖြစ်ပေါ်နေတဲ့အခြေအနေတွေကတကယ်ကိုသိတာထင်ရှားတဲ့တိုးတက်မှုသို့မဟုတ်လည်းနောက်ကျောင်းပြန်မလဲတဲ့အနေအထားကိုမရောက်သေးဘဲနဲ့အလွန်ကျွံတုံ့ပြန်နေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီသတိထားဖို့ကျွန်တော်တို့အာဒီ Congress လွှတ်တော်ကိုတောင်းဆိုတာပေါ့နော်အဲ့ဒါကြီးကျွန်တော်ထွက်ဆိုခဲ့ပါတယ်
မြမအရေးဂျာနာစစ်ဆေးပွဲမှာထွက်ဆိုခဲ့တဲ့ American အခြေစိုက်မြမအရေးလှူရှာမှုအဖွဲ့ USCB ရဲ့အမှုဆောင်ညွှန်ကြားမှုဦးအောင်တင်ဖြစ်ပါတယ်